ကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာလူသေဆုံးမှုအများဆုံးဖြစ်တဲ့တောင်းမီလောင်ချဲမှုကြောင့်ပျောက်ဆုံးသူဦးရေဟာ1000ကျော်သားဖြစ်ပြီးတော့သေဆုံးသူရေအတွက်ဟာလည်း81ယောက်ရှိသောဖြစ်တယ်လို့ပြည်နယ်အာဝနာပိုင်းကပြောလိုက်ပါတယ်။ကြော်ကြော်လေးနေကထုတ်ပြန်ခဲ့တဲ့ပျောက်ဆုံးနေသူစင်းဟာ631ယောက်ကနေအခုဆိုရင် 1011 ယောက်အထိတိုးလာခဲ့ပြီဖြစ်တယ်လို့ဘတ်ခရန်ရဲရာရှိကိုရီဟိုနီယားကတောက်ချန်နေမှာပြောပါတယ်။ဒီစင်းထဲမှာမိဘေးကနေထွက်ပြေးရင်ပြောက်ဆုံးနေသူစင်းထဲမှာထည့်ထားတာမတိလို့လည်းဖြစ်နိုင်ကြောင်းလူဦးရေကအတက်ကျရှိနိုင်တယ်လို့သူကပြောပါတယ်။ဒါကြောင့်မိဘေးကနေထွက်ပြေးခဲ့ကြတဲ့သူတွေအနေနဲ့အာနာပိုင်းတွေကိုသတင်းပို့ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။ကမ်ဖာလို့ခေါ်တဲ့ဒီတော်မီတွေကိုငြိမ်းသက်နိုင်ဖို့အတွက်မိသားသမားတွေဟာအပူတင်ကြိုးပမ်းနေပြီးတော့တောက်ချာနေကတော့မိကိုငြိမ်းသက်နိုင်ဖို့အတွက်တဖြည်းဖြည်းနဲ့အသာစီးရလာနေပြီလို့လည်းဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကယ်လီဖိုးနီးယားပြည်နယ်ကိုဒီကနေ့စနေနေ့မှာသွားရောက်ပြီးမီးလောင်သွားတဲ့နေရာတွေကိုကြည့်ရှုပြီးတော့မီးပေးတဲ့ပြည်သူတွေနဲ့တွေ့ဆုံသွားဖို့လည်းရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရဲ့ယာရုကနေအားယူမဲ့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျယ်ရီဘရောင်းနဲ့အသစ်ရွေးချယ်တင်မြှောက်လိုက်တဲ့ Gavin Newsom တို့လည်းသမ္မတထရမ့်နဲ့အတူပြည်နယ်တွင်းကမီးပေးတဲ့နေရာတွေကိုသွားရောက်ကြမှာဖြစ်ပါတယ်။ဒီတော်မီတွေလောင်ချမ်းမှုနဲ့ပတ်သက်ပြီးတော့ပြည်နယ်တာဝန်ရှိသူတွေကိုအပြစ်တင်ပြောဆိုပြီးပြည်ထောင်စုအစိုးရရဲ့အကူအညီတွေမပေးဘူးလို့ချင်းချောက်ပြီးတပတ်ကြာမှာသမ္မတထရမ့်ဟာအခုလိုကယ်လီဖိုးနီးယားပြည်နယ်ကိုသွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ။